380ပြည့်နှစ်တော်တယ်လာဇံတရနေ့ခရစ်တက္ကရ2008ခုနှစ်ဩဂတ်စ်လ31ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးအနီးရှိကျက်ကလောက်ပရိယတ်တိစာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာ50ချိန်မြောက်အဋ္ဌထံတရားစခန်းပွဲကြီးပဋိစ္စသမုပ္ပါဒ်တရားတော်များယနေ့စတင်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပရိသသမုပ္ပါဒ်တရားတော်များမဟောကြကြမြင်မနာကြကြမြင်မှာတရားပဲရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတတ္တ၃ခြင်းရွတ်ဆို၍ပူဇော်ကြောကြပါကုန်စို့နမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကိုခြေခံပြီးတော့ရှုမှတ်သုံးသပ်ပွားများလိုက်နိုင်သည့်အတွက်ဘုရားအဖြစ်သို့ရောက်ရှိတော်မူလာခဲ့တယ်။ဘုန်းကြီးတို့ယောဂီများကလည်းပဲယနေ့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့လမ်းစဉ်ကိုလိုက်ပြီးတော့မညာဘုညာနိဗ္ဗာန်ချမ်းသာရကြဖို့ရန်အတွက်ပဋိစ္စသမုပ္ပါဒ်တရားတော်များကိုစတင်ပြီးတော့လေ့လာကြရမှာဖြစ်ပါတယ်ဒီတော့ပရိစ္ဆေသမုပ္ပါဒ်တရားဆိုတာဟာအားလုံးသိကြတဲ့အတိုင်းပါပဲကြောင်းကျိုးဆက်သွယ်တဲ့တရားအကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့တရားအဲ့ဒါပရိစ္ဆေသမုပ္ပါဒ်တရားပါပဲအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်တဲ့ပရိစ္ဆေသမုပ္ပါဒ်တရားကိုလေးလာတဲ့အခါမှာအထကရာဆရာတွေပြထားသည့်အတိုင်းပဲမူလနဗျာသစ္စာနဲ့ကိုလေးကိုအလွာအင်္ဂါ12ပါးတရားကိုများနှင့်၃ပါးအစ၂ရမူလဝ3ဝနှင့်ကာလ3ဖြာချင်းရ28တွယ်ကိုဆိုတဲ့အတိုင်း8တွယ်နဲ့လေးလာဖို့လိုအပ်ပါတယ်အဲ့တော့အသွေးဆိုတာဘာပြောတာလဲလို့ဆိုရင်တော့ဒါတော့မိလင်္ကာသဘောအရာထည့်ထားတဲ့သဘောပါပဲအမှန်ကတော့တန်ត្រာကျင်လည်တဲ့ကျင်လည်ပုံကျင်လည်နည်းရှင်မျိုးလို့ဒီလိုဆိုလိုပါတယ်တန်ត្រာကျင်လည်ပုံကျင်လည်နည်းဘယ်နှမျိုးလဲ
ရှင
်
မျိုးပ
ါဗျာရှင်မျိုးအဲ့ဒီရှင်မျိုးနဲ့တန်ត្រာကျင်လည်နေကြတာကိုသိမယ်ဆိုလို့ရှိရင်သန္တာမကျင်လည်အောင်လုပ်ဖို့ရတဲ့နည်းလမ်းလေးတွေရသွားတာပေါ့လေ။ဒါကြောင့်မလို့သန္တာကျင်လည်ခြင်းမှရက်စီခြင်းပါတယ်ဆိုရင်သန္တာကျင်လည်ခြင်းရှင်မျိုးကိုလည်းပဲသိအောင်စူးစမ်းပြရမှာပဲ။ဒီတော့သန္တာကျင်လည်ပုံကျင်လည်နည်းကရှင်မျိုးရှိတယ်။နံပါတ်1ကတော့မူလ2ဖြာမူလနှစ်ဖြာဆိုတဲ့နီးနဲ့တန်ត្រာကျင်နေတယ်။ဘာတယ်လဲ။နောက်တစ်ခါနံပါတ်2ကသစ္စာနှစ်ခုဆိုတဲ့နီးနဲ့တန်ត្រာကျင်နေပါတယ်။နံပါတ်1ကဘာလဲ။နောက်တစ်ခါနံပါတ်3က4ခုအလွာဆိုတဲ့နီးနဲ့တန်ត្រာကျင်နေတယ်။နံပါတ်3ကဘာလဲ။၃မျိုးရှိသွားပြီ။နောက်တစ်ခါနံပါတ်4ကအင်္ဂါ12ပါးဆိုတဲ့နည်းနဲ့ တန်ត្រာကျင်းလဲပါတယ်နံပါတ်၄ကပါလဲနောက်တစ်ခါနံပါတ်၃ကတဲ့၃မနံပါတ်၅က၃မအစတ်ဆိုတဲ့နည်းနဲ့တန်ត្រာကျင်းတယ်နံပါတ်၅ကပါတယ်လေ၃မအစတ်ဆိုတဲ့နည်းနဲ့တန်ត្រာကျင်းတယ်နောက်တစ်ခါနံပါတ်၆ကဝ၃ဝဆိုတဲ့နည်းနဲ့တန်ត្រာကျင်းတယ်နံပါတ်၆ကပါလေချောင်းမျိုးရှိပါပြီ။နောက်နံပါတ်ခွန်က3ကာလာ3ဖြာဆိုတဲ့နီးနဲ့တန်ត្រာကျင်လေတယ်။ဘာနီးနဲ့လဲ။နောက်ကနံပါတ်8က120ဆိုတဲ့နီးနဲ့တန်ត្រာကျင်လေတယ်။နံပါတ်8ကဘာလဲ။အလုံးပေါင်းလိုက်တော့နီးပေါင်းရှင်မျိုးအဲ့ဒါကိုအသွဲရှစ်သွဲလို့ဒီလိုခေါ်တာပေါ့နော်အဲ့ဒါနေပေါင်းရှင်မျိုးနဲ့တန်ត្រာကျင်လေတယ်ကျင်လေပေါ်ကျင်လေနီးရှင်မျိုးရှိတယ်ဒါတော့မိမိဖြာသလာခဲ့ရတဲ့ဘဝတန်ត្រာဟာဘဝတစ်မျိုးတည်းမဟုတ်ဘူးဘဝပေါင်းများစွာကဘာတစ်မျိုးတည်းမဟုတ်ဘူးကဘာပေါင်းများစွာဘယ်တော့ကစားခဲ့တယ်ဆိုရင်စားခဲ့တဲ့အချိန်ကိုပဲမထင်ရှားဘူးပောပါကောတိနာပညာယတိဘယ်တော့ကစားခဲ့တယ်ဆိုတာကိုမထင်ရှားဘူးလဲလို့လားများလို့လား များလို့မထင်ရှားဘူးအဲ့တော့မထင်ရှားတဲ့တန်ត្រာခီးလန်းတလျှောက်ကိုဖြတ်သန်းလာခဲ့ရတဲ့ပုံကိုယ်တွေဟာမိမိတန်ត្រာကျင်လေခြင်းရဲ့အခြေအနေလေးတွေကိုသုံးသပ်ကြည့်မယ်ဆိုရင်ဘာမျိုးတွေ့လဲမူလနဗျာသစ္စာနဲ့ခု၄ခုအလွာအင်္ဂါ12ပါးတရားကိုများနဲ့သုံးပါးအစ2ရက်မူလကို3ဝါနဲ့ကာလ3ဖြာချင်းရ20တဲ့ဘယ်နှစ်တွေ့လဲဒီ7တွေကိုအလွယ်ကျက်မှတ်သိစေရသည်တန်ត្រာမှတ်လူကြောင်းဒီအလွယ်ကျက်မှတ်ကျက်လက်ကျက်ထားကြဒါပရိယတ်ဒီသဘောပေါ့သိစရာဒီသိအောင်လဲလောက်ထားကြဒါကပฏิပတ်တိသဘောသန္ဓရာမလွတ်တယ်ဆိုတာကပฏิဝေဒသဘောပရိယတ်တိပฏิပတ်တိပฏิဝေဒဒီတော့သာသနာ3ရက်နဲ့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်အလွယ်ကျမှတ်ကညာတပရိညာသိစရာဒီကဒိရဏပရိညာသန္ဓရာမလွတ်သွားတာဒီပဟာနာပရိညာပရိညာဘယ်နှမျိုးလဲအပရိညာ3မျိုးနဲ့သိအောင်ကြိုးစားသွားကြမယ်ဆိုရင်သန္ဓရာမှလွတ်ပါလိမ့်မယ်။ဘာကိုကြိုးစားရမှာလဲဟောဒီရှစ်ွယ်ရဲ့လေပုံလေနည်းအချင်းရာကလေးတွေကိုသိအောင်ကြိုးစားပြရမယ်။ဒီတော့မူလနဲ့ဖြာစရာကဘာပြောတာတော့မူလစရာကအရင်းကအခြေခံနော်အကြောင်းမူလအကြောင်းသန္ဓရာကျင်လည်တဲ့နေရာမှာကျင်လည်ခြင်းရဲ့အကြောင်းတရားတွေအများကြီးရှိပါလိမ့်မယ်။ဒါပေမဲ့အဓိကအကြောင်းကနှစ်မျိုးပဲရှိတယ်။အဲဒီနှစ်မျိုးသည်ဟောဘုန်းကြီးတို့ပရိစ္ဆာသမုပ္ပါဒ်စာပိုင်းစာရွက်မှာစာမျက်နှာနံပါတ်၄မှာပါတယ်။အဝိဇ္ဇာနဲ့တဏှာလို့ဒီလိုရေးထားတယ်။ဟုတ်ရလား။အဲ့တော့စာရွက်ကိုဖြန့်ကြည့်လိုက်မယ်ဆိုရင်စာမျက်နှာနံပါတ်၁ကစာပိုင်းနံပါတ်၄ကအကုဏသရုပ်အရေးအတွက်အရမူလနဲ့ဖြာဆိုတာကအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးသည်သန္ဓရာကျင်လည်ခြင်းရဲ့အခြေခံအကြောင်းအဓိကအကြောင်းတရားဖြစ်တဲ့အခြေခံအကြောင်းအဓိကအကြောင်းတရားဖြစ်တဲ့အဝိဇ္ဇာကဘယ်နေရာမှာရှိတဲ့ဝိဇ္ဇာတော့ဆိုတော့စက်ဝိုင်းကိုကြည့်လိုက်မယ်ဆိုရင်နံပါတ်၁အကွက်မှာရှိတဲ့အဝိဇ္ဇာဘယ်မှာရှိတဲ့အဝိဇ္ဇာလဲနံပါတ်၁အကွက်မှာထိတ်ဆုံးစလုံးတွေဘာလို့ရေးထားလဲအဝိဇ္ဇာနောက်တစ်ခါတဏှာဆိုတာကဘယ်နေရာမှာရှိတော့နံပါတ်၃အကွက်မှာရှိတဲ့နံပါတ်၃အကွက်ရဲ့ထိတ်ဆုံးစလုံးတွေတဏှာအဝိဇ္ဇာနဲ့တဏှာအရိတရားနှစ်ပါးနဲ့သန္တရာချင်းလဲ ပေါ်တယ်နော်သစ္စာဆိုတာအမှန်တရားအမှန်တရားက၄မျိုးရှိတယ်ဘယ်နှမျိုးလဲဒီအမှန်တရား၄မျိုးဆိုတာဘုန်းကြီးတို့တကယ်အစင်မှန်ရှိတဲ့ပရမတ္ထသစ္စာအစင်မှန်ဖြစ်တဲ့ပရမတ္ထသစ္စာဒီတော့ပရမတ္ထသစ္စာကဘယ်နှမျိုးလဲ၄မျိုးရှိတယ်နော်၄မျိုးရှိတယ်အပရမမဟုတ်တဲ့သစ္စာတွေကလည်းရှိသေးတာပေါ့လေပရမမဟုတ်တဲ့သစ္စာကိုတော့ပံမုဋ္ဌိသစ္စာလို့ဒီလိုခေါ်တယ်ဘယ်လိုခေါ်လဲတကယ်အစင်မှန်သစ္စာကပရမတ္ထသစ္စာပြောလို့သာသစ္စာလို့ပြောနေတာတကယ်မမှန်ဘူးဆိုတော့သစ္စာကြတော့သံမုဒိသစ္စာပြောလို့သာပြောနေတာပြောလို့သာပြောနေတယ်ဆိုတာသမုတ်ထားတယ်လို့ဆိုလိုတယ်လူတွေပြောနေကြတာလူတွေနာမပေးနေကြတာလူတွေသုံးဆွဲနေကြတာအဲ့ဒါတို့ပြောလို့သာမှန်တရားလို့ပြောရပေမဲ့တကယ်မမှန်ပါဘူးတကယ်မမှန်တဲ့သစ္စာကဘာသစ္စာလဲသမုဒိသစ္စာတကယ်မှန်တဲ့သစ္စာကပရမတ္ထသစ္စာဒီတော့တကယ်မှန်တဲ့သစ္စာသမုဒိသစ္စာတကယ်မမှန်တဲ့သစ္စာသမုဒိသစ္စာတကယ်မှန်တဲ့သစ္စာကပရမတ္ထသစ္စာဟုတ်ပြီအသမုဒိသစ္စာဆိုတာကသမုတ်ထားတာသမုတ်တယ်ဆိုတာကအများနာပြောလို့ရအောင်သတ်မှတ်ပေးထားတာသတ်မှတ်ပေးထားတဲ့သဘောဒါကိုသမုဒိသစ္စာလို့ဒီလိုခေါ်တယ်ဟောရကလူဟောရကနဲ့ဒါကယောက်ျားဒါကမိန်းမဒါကဒုပောင်ကခြေလက်ဒါကခွေးကျင်ကဒိဋ္ဌိဆံဒါသမုတ်ထားတာမဟုတ်လားနာမည်ပေးထားတာမဟုတ်လားဘာသစ္စာလဲသ
မုဒိသစ္စ
ာဟုတ်တယ်သမုဒိသစ္စာလူလို့နတ်တို့ပြမာလို့ခေါ်တာဘာသစ္စာသမုဒိသစ္စာခွေးကျင်တဲ့ငှက်တယ်လို့ခေါ်တာဘာသစ္စာဒုမောင်ကခြေလက်ကလို့ပြောနေတာဗာသစ္စာလဲသမုဒိသစ္စာနောက်ဆုံးကောင်းကောင်းပြောကြပါစို့ဆိုလို့ရှိရင်ဖောက်ပြန်တဲ့သဘောကိုဘယ်လိုနာမည်ပေးထားတော့ဘယ်လိုနာမည်ပေးထားလဲယုတ်တရားလို့နာမည်ပေးထားတယ်ဖောက်ပြန်တဲ့သဘောကိုဟုတ်တယ်ယုတ်လို့နာမည်ပေးထားတယ်ခံစားတဲ့သဘောကိုဘယ်လိုနာမည်ပေးထားလဲမှတ်သားတဲ့သဘောကပြည့်ပြည့်တဲ့သဘောကသိတဲ့သဘောကအဝိညာဉ်နော်ဒါတွေလည်းကြီးလိုက်တဲ့အခါကျတော့ဖောက်ပြန်တဲ့သဘောလေးကတော့တကယ်ရှိတဲ့သဘောလေးပဲမရှိဘူးလားရှိလားဖောက်ပြန်တဲ့သဘောဒီတကယ်ရှိတဲ့သဘောမဟုတ်လို့ပရမတ်ဘာလဲဖောက်ပြန်တဲ့သဘောဒီတကယ်မရှိဘူးလားရှိလားတကယ်ရှိလို့သူ့ကိုဘယ်လိုပြောမလဲပရမတ်သို့တော့အဲ့ဒီဖောက်ပြန်တဲ့သဘောလေးဒီဖောက်ပြန်တဲ့သဘောပါပဲလို့ဒီလိုသာမန်ပြောလို့မရဘူးသူ့ကိုနာမည်တစ်ခုပေးရအောင်မယ်ဟုတ်လားအများခေါ်လို့လွယ်အောင်ဘာလို့ပေးရမလဲရုပ်လို့နာမည်ပေးလိုက်ဘယ်လိုနာမည်ပေးမလဲပြောတော့ရုပ်ဆိုတဲ့အမည်လေးဒီသမုဒိပေါ်ရုပ်ဆိုတဲ့အမည်လေးဒီပါလေဖောက်ပြန်တဲ့သဘောလေးကတကယ်ပရမတ္ထတရားကလေးတွေမှာတောင်မှနော်ဖောက်ပြန်တဲ့သဘောဆိုတဲ့ပရမတ္ထသဘောတရားကလေးတွေမှာတောင်မှနာမည်ပေးမှုလေးတွေကင်းရလားကင်းပါဘူးခင်ဗျာမကင်းဘူးဖောက်ပြန်တဲ့သဘောခံစားတဲ့သဘောမှတ်သားတဲ့သဘောဒီသဘောလေးတွေပြောနေလို့မရဘူးနော်ဒီသဘောလေးတွေသိနေလို့မရဘူးဘဇက်ကထုတ်ဖို့ပြောအောင်မှထုတ်ဖို့ပြောပြီဆိုရင်လည်းသူ့ကိုနာမည်တခုပေးအောင်မှဖြစ်မှာအရိလနာမပေးလိုက်တော့ဩဒါလေးကယုတ်ဒါလေးကဝေဒနာဒါလေးကသိညာဒါလေးကစိတ်ဒါလေးကသင်္ခါရနာမမပေးဘူးလားပေးပါပါဘုရားသဘောတရားလေးကပညာလားပရမတ်လားပရမတ်နာမလေးကပညာသမုဒိပေါ်သမုဒိဆိုတာပညာကိုဟုတ်ရလားသမုဒိသမုဒ္ဓါရအဲ့ဒါပညာလို့ခေါ်တယ်ပါတာနော်ဒီတော့သဘောတရားလေးကပရမတ် နာမည်လေးက
ပညာ
နာမည်လေးပေးထားတာမှန်တယ်မြတ်ဘာလဲ
ပညာ
နာမည်မှန်တယ်မြတ်ပညာပညာတရသမုတ်ထားတာလို့ဆိုလိုတယ်အော်ဒါလေးကိုတော့ယုတ်လို့ခေါ်ပါသမုတ်ထားတယ်ဒါလေးကိုတော့ဝေဒနာလို့ခေါ်ပါဒါလေးကိုတော့ပညာလို့ခေါ်ပါမသမုတ်ဘူးလားသမုတ်ထားလားသမုတ်ထားတယ်ဟုတ်လားနာမည်လေးတွေပေးထားတယ်ဒါကြောင့်မလို့ပညာလားပရမလားပါသိစာလဲသမုဒိသစ္စာပညာမှန်သမျှပါသိစာတော့သဘောတရားပရမမှန်သမျှပရမထသစ္စာပညာမှန်သမ
ျှ
သမုဒိသစ္စာဟောပညာနဲ့ပရမနှစ်မျိုးကွဲသွားပြီနော
်
ပြန်ပြောသဘောတရားလေးကဘာလဲတော့နာမည်လေးကပညာနာမည်လေးကပညာဟောရလားနာမည်လေးကပညာအခုပြောနေတဲ့သစ္စာ၄ပါးသစ္စာ၄ပါးဆိုတာသူလည်းပဲနာမည်လေးတွေမပါဘူးလားပါတယ
်
ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဟောသူလည်းနာမည်လေးတွေကျင်းရလားကျင
်းပါ
အဲ့ဒီနာမည်လေးကဘာတော့ပညာနာမည်လေးကပ
ည
ာတကယ်တဘာဝတရားကလေးကပရမတ်ဒီလိုကိုနော်အဲ့ဒီတော့ပညာတော့ပညာပဲဒါပေမဲ့လို့လည်းပဲတကယ်ရှိတာကိုနာမည်ပေးတဲ့ပညာနဲ့တကယ်မရှိတာကိုနာမည်ပေးတဲ့ပညာဟောမတူဘူးနော်တကယ်မရှိတာကိုပေးတဲ့နာမည်နဲ့တကယ်ရှိတာကိုပေးတဲ့နာမည်နဲ့နာမည်ဘယ်နှမျိုးရှိတော့ယုတ်တို့ဝေဒနာတို့သင်ညာတို့ဒါတွေကတကယ်မရှိတာကိုပေးတဲ့နာမည်လားတကယ်ရှိတာကိုပေးတဲ့နာမည်လားဟုတ်တယ်တကယ်ရှိတာကိုပေးတာယုတ်တကယ်မရှိဘူးလားရှိယုတ်လို့ပြောတာလားသဘောတရားလေးလို့ပြောတာလ
ား
အာသဘောတရားလေးပေါ့သဘောတရားလေးသဘောတရားလေးဟုတ်ရဲ့လားမျိုးလုံးကလေးမိခန္ဓာကိုယ်ညာနဲ့ဆိုင်တတိလေးကကြည့်သဘောတရားလေးတွေမတွေ့ဘူးလား အဲ့ဒီသဘောတရားလေးတွေဒီပညာလားပရမလ
ား
သို့တော့ပရမတ်ပြင်မယ်နာမည်တခုတော့ပေးထားအောင်မှဖြစ်မှာအော်ဒါလေးကိုတော့ယောလုံးနာမည်ပေးပါဒါလေးကိုတော့ဝရဏလုံးနာမည်ပေးပါနာမည်ဒီပညာလားပရမလ
ား
နာမည်က
ပည
ာသဘောတရားလေးက
ပရမ
ဟုတ်တယ်သဘောတရားလေးကပရမသို့တော့အဲ့ဒီနာမည်အဲ့ဒီပညာသည်နော်တကယ်မရှိတာကိုပေးတဲ့နာမည်လားတကယ်ရှိတာကိုပေးတဲ့နာမည်လားခေါ်လို့ဖြစ်အောင်ပေးထားတာဟုတ်လားပြောလို့ဖြစ်အောင
်
ပေးထားတာနာမည်မပေးလို့မရလို့သာပေးထားရတာတကယ်တမ်းကျတော့နာမည်ကအဓိကလားသဘောတရားကအဓိကလားသဘော
တရား
နာမည်ကိုကြည့်ရမလားသဘောတရားကြည့်ရမလားသဘော
တ
ရားသဘောတရားကိုကြည့်နော်ဘဂဝန္တတော်ကတကယ်မရှိတာကိုလည်းပဲပေးထားတဲ့နာမည်တွေမရှိဘူးလားရှိလူရဏတို့ပြမတို့ခွေးကျင်းကတိရစ္ဆာန်တို့ဆိုတာဟာတကယ်ရှိတာကိုပေးတဲ့နာမလားတကယ်မရှိတာကိုပေးတဲ့နာမလားတကယ်ရှိတ
ာ
ပါဘုရားလူစရာတကယ်ရှိရလား
ရှိပါ
ဘူးနတ်စရာကော
ရှိပါ
ခွေးကျင်းကတိရစ္ဆာန်ကော
ရှိပါ
တကယ်မရှိဘူးဒုဗ္ဗံကချစ်လည်းကော
ရှိပါ
တကယ်မရှိဘူးနော်ဒါတွေကအခိုက်အတန့်ပုံမှန်သရာကြည့်ပြီးတော့နာမပေးထားတာမဟုတ်လားတကယ်ရှိသလားတကယ်မရှိတဲ့အရာလားလောလောဆယ်ပုံမှန်တရားကြည့်လောလောဆယ်ခိုက်တန်းကိုကြည့်ကြည့်ပြီးတော့ဓာကလူဓာကနတ်ဟောဒီပုံမှန်တရားရှိရင်တော့လူလို့ခေါ်ပါဟောဒီပုံမှန်တရားနဲ့တွဲရင်တော့နတ်ပဲဒီပုံမှန်တရားကတော့ခွေးချင်းကတိရစ္ဆာန်ပဲဟောဒီပုံမှန်တရားကတော့ဓူးပဲပေါင်ပဲခါပဲခြေပဲလက်ပဲဒီလိုမလားအခိုက်တန်းပုံမှန်တရားကြည့်ပြီးတော့ပြေးထားတဲ့နတ်ပဲနော်အဲ့ဒါပညာတော့ပညာပဲဒါပေမဲ့တကယ်ရှိတာကိုပေးတဲ့နာမည်လားတကယ်မရှိတာကိုပေးတဲ့နာမည်လားတကယ်ရှိတာကိုပေးတဲ့နာမည်ပါဗျာတကယ်မရှိတာကိုပေးတဲ့နာမည်နော်ဒီတော့နာမည်ကပညာတကယ်ရှိတဲ့အရာကိုပေးတဲ့နာမည်တကယ်မရှိတာတဲ့တကယ်မရှိတဲ့အရာကိုပေးတဲ့နာမည်ဟောပညာကဘယ်နှမျိုးလဲတကယ်ရှိတဲ့အရာကိုပေးထားတဲ့ပညာနဲ့တကယ်မရှိတဲ့အရာကိုနာမည်ပေးထားတဲ့ပညာနှစ်မျိုးရှိတယ်။အဲဒီနှစ်မျိုးထဲမှာတ တကယ်ရှိတဲ့အရာကိုပေးထားတဲ့နာမည်ကိုဝိသမာနပညာလို့ဒီလိုခေါ်ပါဗာပညာလဲဝိသမာနကတကယ်ရှိတာမရှိဘူးလားရှိလား
ရှိပါ
ဘူးဝိသမာနက
တ
ကယ်ရှိတာပညာကနာမည်ပေးထားတာဝိသမာနကတကယ်ရှိတာပညာကနာမည်ပေးထားတာတကယ်ရှိတာကိုနာမည်ပေးထားတဲ့ပေးထားတဲ့နာမည်သည်ဗာပညာလဲတကယ်ရှိတဲ့အရာကိုပေးထားတဲ့နာမည်ကဝိသမာနပညာတကယ်မရှိတဲ့အရာကိုပေးတဲ့နာမည်ကအဝိသမာနပညာပြောကြည့်သတကယ်ရှိတဲ့အရာကိုပေးတဲ့နာမည်ကဝိသမာနပညာတကယ်မရှိတဲ့အရာကိုပေးထားတဲ့နာမည်ကအဝိသမာနပညာယောတုဝရဏတို့ပညာတို့သင်္ခါရတို့ကဝိသမာနလားအဝိသမာနလားတကယ်မရှိတာလားရှိတာလား
မရှိပါဘူ
းတကယ်ရှိတဲ့အရာကိုနာမည်လေးတွေပေးထားတာဒါကြောင့်ဗာပညာလဲမရ
ှ
ိပါဘူးဒါကြောင့်ယောတို့ဝရဏတို့ပညာတို့စေရဏတို့ဒါတွေကတကယ်မရှိတာလားရှိတာတွေလ
ား
မရှိပါဘူးအဲ့ဒါဗာပညာတွေလဲမ
ရှိ
ပါဘူးလူပဲနတ်ပဲမြမပဲတတ္တဝပဲဆိုတာကတကယ်ရှိတဲ့နာမည်လားမရှိတဲ့နာမည်မရှိပါဘူးအဝိဇ္ဇမာနပညာဗာပညာလဲမရှိပါဘူးဟုတ်ပြီနော်ယောတဝရဏတို့တင်ညာတို့ကဗာပညာလဲဝိသမာနပညာဒူရိဏ္ဍတိတတ္တဝါတွေကသာဘေသမီးပဲမြီးပဲဆိုတာကလည်းပဲအဝိသမာနပညာဟုတ်လားအဝိသမာနပညာဒီနေရာမှာတကယ်ရှိတဲ့တရားကဝိသမာနသုဘနာမပိဋကတာကပညာအဲ့တော့ဒီနေရာမှာပညာကိုကြည့်ရမှာလားတကယ်တကယ်ရှိတဲ့ပရမသဘောတရားကိုမြင်အောင်ကြည့်ရမှာလားရုပ်တိဘာသဘောရှိအဲ့ဒီသဘောကိုမြင်အောင်ကြည့်ဟုတ်လားဝေဒနာဘာသဘောရှိအဲ့ဒီသဘောကိုမြင်အောင်ကြည့်သိညာဘာသဘောရှိအဲ့ဒီသဘောကိုမြင်အောင်ကြည့်သင်္ခါရဘာသဘောရှိအဲ့ဒီသဘောကိုမြင်အောင်ကြည့်ဝိညာဉ်ဘာသဘောရှိအဲ့ဒီသဘောကိုအဲ့ဒါဝိပဿနာအလုပ်ပဲဒါဝိပဿနာရဲ့အခြေခံလေးတွေပဲဟောရလားဒီသဘောတရားကိုမြင်အောင်ကြည့်တာဒီဝိပဿနာသဘောတရားလေးမမြင်သေးရင်ဝိပဿနာဟောရလားမ
ှ
န်ပါဘူးဗျာဒုလို့မြင်မယ်ပေါင်းလို့မြင်မယ်ခါလို့မြင်မယ်ခြေလုံးလို့မြင်မယ်ငါလို့မြင်မယ်ဝိပဿနာဖြစ်ပြီလ
ား
ဖြစ်ပြီပါဘူးဘယ်လိုမြင်မှဝိပဿနာဖြစ်မှာလဲမှန်ပါဘူးဗျာသဘောတရားအချင်းချင်း၅မျိုးခန္ဓာ၅မျိုးဟောရလားအဲ့ဒီခန္ဓာ၅မျိုးကိုမြင်ရင်ဘာဖြစ်မလဲသဘောတရားလေးကိုမြင်ရင်ဝိပဿနာဖြစ်တယ်သဘောတရားမမြင်ဘဲနဲ့ဒုဗ္ဗံကခြေလက်ပုံမသရာမြင်တယ်ငါလို့မြင်တယ်တတ္တဝါလို့မြင်တယ်ဝိပဿနာဖြစ်ပြီလ
ား
ဖြစ်သေးဘူးအဲ့ဒါကြောင့်မလို့ဝိပဿနာဖြစ်အောင်ဝိပဿနာဖြစ်အောင်ဆိုတာကဘာမြင်အောင်ကြည့်ရမှာလဲအဲ့ဒီသဘောတရား၅မျိုးကိုမြင်အောင်ကြည့်ပါရဲ့နဲ့မှမမြင်ဘူးဆိုရင်ဘလို့ဖုံးကွယ်ထားလို့လဲ
။
ဩဒီလိုဆိုတော့ခွန်ကြီးတို့ယောဂီတွေမိမိတို့ရဲ့တန်တာမှာအဝိဇ္ဇာတရားကမရှိဘူးလားရှိ
။
ဘယ်လိုငါရှိနေတဲ့တန်တရာအစကတည်းကရှိနေတာပဲ။ဟုတ်လား။အဲ့တော့အမှန်တရားကိုမမြင်တာဒီဘလို့သဘော
။
ခန္ဓာ၅ပါးမမြင်တာဘလို့သဘော
။
ပရမတ်ကိုမမြင်တာဘလို့သဘော
။
အဝိဇ္ဇာကမမြင်အောင်ဖုံးကွယ်ထားတာဒါကိုပဲအဝိဇ္ဇာသည်မသိတဲ့သဘောရှိတယ်လို့ဒီလိုပြောလိုက်တာပေါ့ဟုတ်ရလားအဝိဇ္ဇာကမသိတာတဏှာကဘာလို့တော့လိုချင်တာตาရတယ်တတ်မဲ့တယ်နှိမ့်သက်တယ်စုံမဲ့တယ်မြတ်လို့တယ်เนาะလိုချင်တယ်ဒါအားလုံးသိပါတယ်လေတဏှာတဏှာရဲ့သဘောเนาะအဝိဇ္ဇာကမသိတာတဏှာကလိုချင်တာမသိတဲ့သဘောသည်အဝိဇ္ဇာလိုချင်တဲ့သဘောကအဲ့တော့လိုချင်တဲ့သဘောဆိုတာဒီနေရာမှာဒါသာမန်ပြောလိုက်တာအမှန်ကတော့ตาရတယ်တက်မဲ့တယ်နှိမ့်သက်တယ်နော်အဲ့ဒါဒီတဏှာရဲ့သဘောပဲဟုတ်လားဟောမိမိတို့ရဲ့ခန္ဓာကိုယ်ကြီးသည်တခြားတရားတွေဖွဲ့စည်းထားတာလားခန္ဓာ၅ပါးနဲ့ဖွဲ့စည်းထားတာလားခန္ဓာ၅ပါးနဲ့ဖွဲ့စည်းထားတာခန္ဓာဘယ်နှပါလဲဟုတ်တယ်ခန္ဓာ၅ပါးနဲ့ဖွဲ့စည်းထား
အရိခဏငါးပါးကဘယ်လိုနေလဲဘယ်နေရာမှာရှိတော့ဘယ်လိုသဘောနဲ့ဖြစ်နေတော့လို့မေးတော့ဟောဒီပုံမှန်တရံကြီးတဲ့မှာဖောက်ပြန်တဲ့သဘောတရားတွေမရှိဘူးလားရှိပါဘူးအဲ့ဒါဘာသဘောတော့ဘာခန္ဓာတော့ရူပခန္ဓာပါဘယ်အဲ့ဒါရူပခန္ဓာပဲနော်ပူလိုက်အေးလိုက်ပြောလိုက်မာလိုက်တောင်းလိုက်တင်းလိုက်နားလိုက်ကျင်းလိုက်ကဲလိုက်ခဲလိုက်ဘာတွေဖြစ်နေတာတော့ဘယ်လိုတွေဖောက်ပြန်နေတာလဲသေးသေးချာချာမှရုပ်ဘာလဲဟောဒီဒုပေါင်းကခြေလက်ဒီရုပ်အစစ်ဟောရလားသိကြတယ်နော်ဒုကောင်းဒီရုပ်လားပေါင်းဒီရုပ်လားခြေတော်ဒီရုပ်လားလက်ဒီရုပ်လားမ
ှန်ပါဘ
ူးပရိခဏကိုကြည့်ဒီရုပ်လားမှန
်ပါ
ဘူးမဟုတ်ဘူးဘလူကမှရုပ်တော့
မှန်ပါ
ဘူးပရိဖောက်ပြန်တဲ့သဘောဒီဘယ်မှာရှိဟောဒီခန္ဓာထဲမှာရှိပုံမှန်တရံကြီးထဲမှာရှိတာဟုတ်လားမှန်ပ
ါ
ဘူးရုပ်ဒီပုံမှန်တရံကြီးထဲမှာတည်နေတာဘယ်လိုသဘောနဲ့တည်နေတာတော့ဖောက်ပြန်တဲ့သဘောနဲ့တည်နေတော့ကြယောခန္ဓာကြီးကပူလာပြန်ပြီတော့ကြသိသွားပြန်ပြီဟုတ်တယ်လားညတိုင်းညသွားတဲ့အခါကျတော့အောက်ကရေစိုးလေးများနေမိရင်အေးတဲ့သဘောလေးမျိုးဖြစ်ခွာဖြစ
်
နေပူနေတဲ့နေရာသွားနေမိရင
်
အပူတဲ့သဘောလေးဖြစ်တာပေါ့မာမာလေးနေမိရင်မာတဲ့သဘောပျော့ပျော့လေးနေမိရင
်
ပျော့တဲ့သဘောအခုတော့ထိုင်နေတာကြာလာတော့နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်ဒါလေးတွေကမဖြစ်ခွာဖြစ
်
ဒါလည်းဘယ်လိုရဲ့သဘောတော့ဒါလည်းရောရဲ့သဘောပဲဟုတ်လားနာရာရာလေးသည်ဘလူတွေဖောက်ပြန်နေတော့ကျင်လာရာလေးသည
်
ကြိုက်လာရာလေးသည
်
ပူလာရာလေးသည
်
အေးလာရာလေးသည
်
ရုပ်တရားတွေဖောက်ပြန်တယ်ဒီတော့ခြေတော်ကနာလိုက်တာဆိုရင်အဲ့ဒါရုပ်ကိုတွေ့ပြီလားရုပ်ကိုတွေ့တယ်မခေါ်ဘူးတော့ရုပ်ကိုသိချင်ရင်ခြေတော်ကနာရာကိုကြည့်ရမလားနာရာတဘောလေးကိုကြည့်ရမလ
ား
ခြေတော်ကပညာနာရသဘောလေးကပရမတ်ပြန်ပြောနာရသဘောလေးကပရမတ်ပေါင်ကကြိုက်တယ်ဆိုရင်ပေါင်နေပါတော့ကြိုက်တဲ့သဘောလေးကစဉ်းစားနော်စဉ်းစားနော်တကယ်လည်းတွေ့လုံးလုံးတဲ့အခါကျတော့မှမှားတတ်တယ်ဟုတ်ရဲ့လားတကယ်လက်တွေလောလောတဲ့အခါကျတော့ဒုက္ခနာတဲ့ခြေလုံးကကျင်တဲ့ပေါင်းကကြိုက်တယ်။အဲ့ဒီအမြင်အဲ့ဒီအတွေ့အဲ့ဒီအသိနဲ့ကြည့်နေရင်အမှန်သိလားအမှားသိလား အမှားသိဆိုတာကဒိဋ္ဌိ။ဟုတ်ရလား အမှားသိဆိုတာဒိဋ္ဌိ။အဝိဇ္ဇာရဲ့နောက်မှာကပ်ပြီးတော့ပါလာတဲ့ဒိဋ္ဌိ။နော်။ဒုက္ခနာလိုက်တာပေါင်းကကြိုက်လိုက်တာအမှန်သိလားအမှားသိ
။
မာသည်ဟုတ်လားဒုက္ခနာရလောက်အောင်ဒုဆိုတာတကယ်ရှိရလားပုံမန္တနာဖွဲ့စည်းထားတာကိုဒုလို့ခေါ်လိုက်တာပုံမန္တနာကြီးဖွဲ့စည်းထားတာကိုပေါင်လို့ခေါ်လိုက်တာလက်လို့ခေါ်လိုက်တာခါလို့ခေါ်လိုက်တာခေါင်းလို့ခေါ်လိုက်တာဒီလိုမဟုတ်လားအသာသွေးရိုးကြောဓာတ်တွေဖွဲ့စည်းထားတဲ့ပုံမန္တနာကြီးကိုနာမည်မျိုးမျိုးပေးထားတာနော်နာမည်မျိုးမျိုးပေးတာလားအရာကောတကယ်စိတ်မှန်ဟုတ်တယ်လို့ထင်နေရင်အဲ့ဒီထင်သည်အမှန်သီလားအမှားသီ
း
အမှားသီးတက္ကာယဒိဋ္ဌိဗာဒိဋ္ဌိလဲအရာဒီတက္ကာယဒိဋ္ဌိပဲဒီလိုမဟုတ်လားဒီတော့တရားထိုင်တဲ့အခါတရားရှုတဲ့အခါမှာဟာပေါင်ကကန်းလိုက်တာခြေစလုံးကကျင်လိုက်တာဒီလိုစိတ်ထဲမှာစွဲမထရဘူးနော
်
အဲ့ဒါလိုစွဲထားရင်ဘာဖြစ်မလဲအမှားသိဆိုတော့ဘာဖြစ်မလဲကတ္တကယဒိဋ္ဌိဖြစ်လိမ့်မယ်ဟုတ်လားအဲ့ဒါတက္ကယဒိဋ္ဌိဒီလိုစွဲမထနဲ့
တကယ်တမ်းကျတော့နားရတဲ့ဘောသည်ဟောဒီဒုပ္ပံကခြေလက်စရာပုံမန္တရာကြီးတဲ့မှာအကြောင်းတွေတိုက်ဆိုင်လို့ဖြစ်နေတဲ့အကျိုးတရားကလေးဟုတ်ရဲ့လားအကြောင်းတွေတိုက်ဆိုင်လို့ဖြစ်နေတဲ့အကျိုးတရားကလေးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကျောင်းကပရိစ္ဆအကျိုးကသမုပ္ပတ်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပရိစ္ဆ သမ္မောပအဲ့ဒီလိုဖြစ်နေတာအဲ့ဒါပရိစ္ဆသမ္မောပတရားလေးပဲဟုတ်ရဲ့လားအဲ့ဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကလေးအကြောင်းဆိုတဲ့တရားတွေပေါင်းစုံလာလို့နားလိုက်ကျင်လိုက်ကြိုက်လိုက်ခဲလိုက်ပူလိုက်အေးလိုက်တောင်းလိုက်တင်းလိုက်အကျိုးတရားတွေဖြစ်နေတာအကြောင်းဆိုတဲ့တရားက กายะจิยงเนี่ยฤทธิ์เสียอายุเนี่ยอะไรอาจารย์เตียหละกายะจิยงเยฤทธิ์เสียอายุเนี่ยอะไรบาเลยอะไรเจ้าเนี่ยเจ้านาราจินาไกดาเคราโซเรพ่อเปียหมู่นี้ดิไม่พอพูล่ะป่ะอะไรก็บาเตียแหละอโจเตียอาจารย์จองผิดเด ကောင်းကြောင်ဖြစ်တဲ့အကျိုးတရားပဲအကြောင်းရှိအကျိုးဖြစ်မှာပေါ့ဗါတယ်လဲကောင်းကြောင်ဖြစ်တာပါဗျာကိုဖြစ်စေခြင်းလို့ဖြစ်တာဟုတ်ရလားကိုပြောစေခြင်းကသူပြောပါလားပြောပါဗျာကိုနဲ့ဆိုင်ရလားဆိုင်ပါဗျာငါကောဟုတ်ရလားဟုတ်ပါဗျာငါပန်းရလားပန်းပါဗျာငါကောဆိုင်ငါနဲ့ကောဆိုင်ရလားဆိုင်ပါဗျာငါနဲ့ဆိုင်တာလားအကြောင်းနဲ့ဆိုင်တာလား
ငါပြည့်ပြင်လို့ဖြစ်တာလားအကြောင်းဖြစ်တာလားဖြစ်တော့ကလည်းအကြောင်းဖြစ်တာပြက်သွားတဲ့အခါကျတော့လည်းအကြောင်းပြက်လို့အကျိုးပြက်တာပဲเนาะဒီထဲမှာငါးပါးရပါပါဘုရားအဲ့ဒါကိုငါနာလိုက်တာဆိုတော့ငါမပါတဲ့နေရာမှာငါနဲ့သွားပြီးတော့ဆွဲလိုက်တာเนาะငါမဟုတ်တဲ့နေရာဘာနဲ့သွားဆွဲတော့ငါနဲ့သွားဆွဲတာမလို့သူ့ကို တက္ကရာတိတိတက္ကရာတိတိဖြင့်တရားမဖြစ်ဘူးဝိပဿနာမဖြစ်ဘူးเนาะအဲ့တော့ဘုန်းကြီးတို့ယောဂီတွေကတက္ကရာတိတိမဖြစ်စေနဲ့ဟုတ်တယ်မလားအမှန်ကိုမှန်တိုင်းသိအောင်လုပ်နာရာကျင်နာသည်ဘယ်လိုရဖောက်ပြန်မှုဒီတော့နာရာလေးပေါ်လာရင်စိတ်ထဲမှာဘယ်လိုသဘောထားရမလဲဩယုတ်တွေဖောက်ပြန်နေပြီဟုတ်ရလား ဘုရားသဘောထားရမလဲအာယုတ်ကလေးတွေဖောက်ပြန်နေပြီဩဖောက်ပြန်နေပြီဖောက်ပြန်နေပြီဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဒါကိုစီမံမှန်းတယ်လို့ကိုမှန်းနေဟုတ်ရလားပြောကြည့်စမ်းငါမဟုတ်ဘူးနာရာလေးသဘောပေါ်လာရင်လည်းဘယ်လိုပြောငါမဟုတ်ဘူးငါနဲ့မဆိုင်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူး ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဟုတ်ရလားအဲ့ဒါဒိဋ္ဌိခွာနေတာပဲဒိဋ္ဌိခွာနေတာပဲနော်နှုတ်ကနေယုတ်နေယုံနဲ့တော့ဒိဋ္ဌိခွာပါမလားခွာပါဘူးအဲ့ဒီအမြင်ကလေးမြင်အောင်ကြိုးစားပါတယ်လေမြင်နေပါဘူးဘယ်မြင်လဲငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးပြန်ပြော
အဲ့ဒီအမြင်ကလေးခိုင်ခိုင်မာမာမြင်နေရမယ်ဟုတ်ရလားငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးနာရာလေးပေါ်လာရင်လဲငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးကျင်နာလေးပေါ်လာရင်လဲငါမဟုတ်ဘူးငါနဲ့မဆိုင်ဘူးတောင်းတဲ့တင်းတဲ့သဘောလေးတွေ့လာရင်လဲငါမဟုတ်ဘူးငါနဲ့မဆိုင်ဘူးမမိနေပါစေနော် နောက်ကယုတ်နေယုံနဲ့ဝိပဿနာဖြစ်မှလားသိအောင်ကြည့်မှာဝိပဿနာဖြစ်မှာအဲသိအောင်ကြည့်မှာနော်ငါမဟုတ်ဘူးဆိုတဲ့အသိကလေးနဲ့ကြည့်ငါဥစ္စာမဟုတ်ဘူးဆိုတဲ့အသိကလေးနဲ့ကြည့်ငါနဲ့မဆိုင်ဘူးဆိုတဲ့အသိကလေးနဲ့ကြည့်ဟုတ်ရလားအဲ့ဒီအသိကလေးနဲ့ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်စိုက်ကြည့်နော်ဘာနဲ့စိုက်ကြည့်အဉ္ဉာဏ်နဲ့စိုက်ကြည့်ဉာဏ်နဲ့စိုက်
ဲ့တော့ဒုက္ခနာပြီမဲ့ဒုက္ခကိုမမြင်စေနဲ့အာယုံမဆိုင်နဲ့ဘယ်လိုမှပြုတ်နဲ့ဒါတဲ့သဘောလေးကိုပဲအာယုံပြုတ်ကြည့်ပေါင်ကားကဲ့ပြီမဲ့ပေါင်ကိုမမြင်စေနဲ့အာယုံမပြုတ်နဲ့ဘယ်လိုမှပြုတ်နဲ့ကဲ့တဲ့သဘောလေးကိုပဲအာယုံဆိုင်ကြည့်ခြေစလုံးကကျင်ပြီမဲ့ခြေစလုံးကိုဘယ်လိုမှပြုတ်နဲ့အာယုံမဆိုင်နဲ့ဘာကဘယ်လိုပြုတ်ကြည့်မလဲကျင်တဲ့သဘောလေးကိုပဲဘယ်လိုပြုတ်ကြည့်ဘယ်လိုမလားဒုပေါင်ကခြေလဲလို့မြင်လာရင်ဒုပေါင်ကခြေလဲသည်ငါနဲ့ဆိုင်တာဟုတ်တယ်မလားဒုပေါင်ကခြေလဲလို့မြင်လိုက်ပြီဆိုရင်ဒုပေါင်ကခြေလဲသည်ငါနဲ့ဆိုင်ငေါ့စားကဟုတ်ရဲ့လားနာတယ်ကောဆိုင်ရလားဆိုင်ပါဘူးအမဆိုင်ဘူးဘလို့ကြောင့်ဖြစ်တာလဲအကြောင်းကြောင့်ဖြစ်တဲ့ကြိုးတရားလေးပါပဲဒါလေးကသဘောတရားလေးတွေပဲအကြောင်းကြောင့်ဖြစ်တာပဲအကြောင်းကြောင့်ဖြစ်တာပဲအကြောင်းဖြစ်လို့သူဖြစ်တာပဲအကြောင်းဖြစ်လို့သူပြက်နေတာပဲငါမှမဟုတ်ပဲငါ့အစာမှမဟုတ်ပဲငါနဲ့မှမဆိုင်ပဲပဲဟောရလားအဲ့လိုသိသွားရင်အမှန်သိလို့ခေါ်တယ်အမှန်သိဆိုတော့အဝိဇ္ဇာတရားလေးမကင်းမလာခင်ပါဘုရားအမှန်သိတဲ့အဝိဇ္ဇာအမှန်သိတော့အမှန်သိလိုက်ပြီဆိုတဲ့ကအမှားသိတဲ့အဝိဇ္ဇာကင်းသွားတယ်လို့ပုဂ္ဂိုလ်သတ္တဝါငါလို့ယူတဲ့ဒိဋ္ဌိကောင်မကင်းမလာခင်ဘုရားနှစ်မျိုးလုံးကင်းသွားတာပေါ့ဟုတ်ရဲ့လားအဲ့ဒီလိုကင်းသွားပြီဆိုရင်ငါမှမဟုတ်ဘဲပဲငါဥစ္စာမှမဟုတ်ဘဲပဲငါနဲ့မှမဆိုင်ပဲပဲပေါ်လာတော့ကဂယုဆိုင်စရာလိုသေးလားပြောက်သွားတော့ကောကိုလို့ဟုတ်ရဲ့လားဟု
တ်ပါ
ဘူး။ပေါ်ချင်းပြောက်ချင်းဒီကိုယ်နဲ့ဆိုင်ရဲ့လား
ဆိုင်ပါဘ
ူး။ဘလူနဲ့ဆိုင်အကြောင်းနဲ့ဆိုင်ဘလူနဲ့ဆိုင်တော့အကြောင်းဖြစ်ရင
်
ဒါကြောင့်အကြောင်းရှိနေသေးရင
်
အကြောင်းမရှိတော့မ
ှ
ဒါဆိုဆက်ကဆက်ကဆက်ကဖြစ်နေတာဒီဘလူရှိလို့ဖြစ်နေတာတော့ငါနဲ့ဆိုင်လို့လားမဆိုင်လို့လ
ား
ဘလူနဲ့ဆိုင်အကြောင်းနဲ့ဆိုင်အဲ့လိုအကြောင်းနဲ့ပဲဆိုင်နေငါနဲ့မဆိုင်ဘူးတော့ဒီနာရာကျင်နာခဲ့တာခဲ့တာဟောဒီသဘောတရားလေးနဲ့ပတ်သက်လို့မိမိကသူ့အပေါ်မှာငဲ့ွက်ဆရာများလိုသေးလား
မလိုပါဘူး
ကြောက်စီခြင်းနဲ့ဆန္ဒလေးတွေပေါ်ဆရာများလိုသေးလား မလိုပါဘူးမလိုတော့ဘူးအကယ်၍သာဒုက္ခနာလိုက်တာဆိုရင်ဒုလို့ပြောလိုက်ကြတဲ့ကငါပါလာပြီမပါဘူးလားပါဘူ
း
ဒုလို့ပြောလိုက်ကြတဲ့ကငါပါလာပြီ။ပေါင်လို့ပြောလိုက်ကြတဲ့ကခြေသလုံးကိုပြောလိုက်ကြတဲ့ကငါပါလာရင်ဟောဒီဒုနာတဲ့အနာငါပြောက်ချင်တယ်။ဟောနောက်ဆက်တယ်မပါဘူးလားပါလား။ဒုလို့ပြောလိုက်တော့ငါပါလာတယ်ငါပါလာသေးရတဲ့ဒုအနာမခံနိုင်ဘူး။ပြောက်ချင်တယ်။ပြောက်ချင်တာသည
်
တဏှာရဲ့သဘော။ဟုတ်လား။အမှန်မသိတာကပြောက်ချင်တာကတကယ်တမ်းကျတော့ပြောက်ချင်ရင်သာပြောက်ချင်တဲ့စိတ်ပေါ်ရင်သာပေါ်ရမယ်တကယ်တမ်းကျတော့ငါကနာရလားနာတတ်တဲ့သဘောလေးကနားနေတာကိုယ်နဲ့ဆိုင်တာလားအကြောင်းကြောင့်ဖြစ်တဲ့ကြိုးတရားလားပြောက်ချင်တဲ့စိတ်ဘလောက်ပဲပေါ်အကြောင်းရှိရင
်
အကျိုးရှိနေမှာပဲဒါလို့မလားကြောက်ချင်တဲ့စိတ်ပေါ်လာတာကအမှန်မသိလို့ပေါ်လာတာပေါ့အမှန်သာသိရင်ပေါ်ပါ့မလ
ား
ဒါရုပ်ပဲဒါနာပဲဒါခန္ဓာပဲဒါအကြောင်းပဲဒါအကျိုးပဲအမှန်သာသိရင်ကြောက်ချင်တဲ့စိတ်ပေါ်ပါ့မလား ဒီလိုဆိုရင်ကြောက်ချင်တဲ့စိတ်ပေါ်လာတာဘာကြောင့်အမှန်သိကြောင့်လားအမှားသိကြောင
့
်အမှန်သိတဲ့ညာရှိလို့လားမရှိလို့လား မရှိလို့အမှန်မသိတာကဘလို့ရသဘောကြောက်ချင်တဲ့စိတ်ကလေးကအမှန်မသိတာကကြောက်ချင်တဲ့စိတ်ကလေးကတဏှာရဲ့သဘောဒီလိုမလားအရိဝိဇ္ဇာနဲ့အရိတဏှာသည်အမှန်မသိသည်မကလပ်ပါလုံးအဝိဇ္ဇာရှိနေမှာပဲအဝိဇ္ဇာရှိနေသည်မကလပ်ပါလုံးတဏှာကလည်းပဲရှိနေမှာပဲအဝိဇ္ဇာကရှိကသွားရင်တော့ကဘယ်လိုလိုက်မလဲအဝိဇ္ဇာနဲ့တဏှာနော်ပရိသတ်သမုပ္ပါဇဝိုင်းစာရထဲမှာတော့တဏှာစီရေးထားတာပဲဒါပေမဲ့သဘောတရားကလေးတွေက သိကြစီပေါ်နေတာလားတွဲတွဲပြီးပေါ်နေတာမသိတာကလိုချင်တာကမသိတာကအနာပြောက်ချင်တာကမသိတာကမနာတာလေးကိုတောင်းတတာကဒီလိုတွဲတွဲသွားနေတာဒီလိုမလားအရိတဏနဲ့အရိယဝိဇ္ဇာကမိမိတဏ္ဍာမှာအများရန်ဖြစ်နေလို့ဒုနဲ့ဒဲနဲ့အဆိုင်ခဲသဘောမျိုးအဲအားတွေကောင်းလာပြီဆိုရင်ဘုန်းကြီးတို့ယောဂီစဉ်းစားကြည့်စမ်းကဲဒီဘွားကလေးလက်လို့ဆုံရှုံရတော့မယ်ဟုတ်လားသိခြင်းတရားနဲ့ရင်ဆိုင်ရပြီသိခြင်းတရားနဲ့ရင်ဆိုင်ရပြီဒီဘွားကလေးလက်လို့ဆုံရှုံရတော့မယ်ဆိုတော့စောစောကလေးကအဝိဇ္ဇာတည်းမသိမှုတရားကြီးကဒုနဲ့ဒဲနဲ့ဖြစ်နေတဲ့အခါကြတော့နော်ခန္ဓာငါးပါးပြတ်တယ်လို့မြင်ပါလားငါသေးတယ်လို့မြင်ပါလားငါသေးတယ်လို့မြင်ပါလားငါသေးတယ်လို့မြင်တာဒီခန္ဓာငါးပါးအပေါ်မှာသိလို့လားမသိလို့လား
သိလို့ပါ
ဗျာမသိတာဘယ်လိုတော့
သိတာ
ပါဗျာဒီတော့စောစောကလေးကအသိကလေးတွေကိုအလေးကျင့်လုပ်ပြရမယ်ဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဒါကြောင့်ကြောင့်ဖြစ်တဲ့ကျိုးတရားဒါယုံတရားဒါနတရားဒါခန္ဓာတရားဒီလိုမလားအများရန်အလေးကျင့်ဖြစ်အောင်လုပ်ပေးထားနော်အဲ့ဒီအသေးကလေးအများနဲ့ကိန်းနေအောင်လုပ်ပေးထားဘာလေးပဲပေါ်ပေါ်ပေါ်လေးပေါ့နော်ဒါရသဘောလေးပေါ်လာတော့လေဒါမဟုတ်ဘူးဟောစာမဟုတ်ဘူးဘာနဲ့မဆိုင်ဘူးကျင်တဲ့သဘောလေးပေါ်လာတော့လေကိုက်တဲ့သဘောလေးပေါ်လာတော့လေပူတဲ့သဘောအေးတဲ့သဘောလေးပေါ်လာတော့လေအဲ့ဒီလိုအမှန်တရားတွေအများရန်သိနေအောင်အလေးကျင့်လုပ်ပေးဟုတ်လားအဲ့ဒီလိုလေ့ကျင့်လုပ်ပေးတဲ့အခါတော့နောက်ဆုံးသိခြင်းတရားနဲ့ရင်ဆိုင်ရမယ်မလွဲသားလို့ရင်ဆိုင်ရပြီဆိုရင်တည်လောက်တဲ့ယောဂတစ်ခုခုဖြစ်လာပြီဆိုရင်နော်ဟုတ်တယ်မလားအငါတော့ဒုက္ခပဲဒီတွင်းမျိုးလာပါတော့မလားစောစောကလေးကငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးစိတ်ထဲမှာထိုင်မှာဖြစ်အောင်ခံယူချက်အနေနဲ့ကိုဖြစ်အောင်ကြိုးစားထားဟုတ်လားဘယ်လိုကြိုးစားထားရမှာလဲငါမဟုတ်ဘူးဓာတ်ထဲမှာလဲစွဲနေပါစေအသိထဲမှာလဲစွဲနေပါစေဟုတ်လားအဲ့ဒီလိုစွဲနေလိုက်တဲ့အခါကျတော့ဘလောက်ပဲနာနာဘလောက်ပဲချင်းချင်းဘလောက်ပဲကြိုက်ကြိုက်ငါမဟုတ်ဘူးငါအစားမဟုတ်ဘူးငါလည်းမဆိုင်ဘူးဒါသဘောတရားလေးတွေဒါယုတ်တရားဒါနာတရားဒါခန္ဓာတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားနော်အကြောင်းနဲ့မှလည်းငါမပါဘူးအကျိုးနဲ့မှလည
်း
အကြောင်းကလည်းငါဟုတ်ရလားအကျိုးကလည်းငါဟုတ်ရလား အဲဒီလိုနေ့စဉ်နေ့စဉ်နေ့စဉ်နေ့စဉ်ပွားများနေတဲ့ဘာဝနာလေးတွေဖြစ်နေတဲ့အခါကျတော့ခုနပြောသလိုနောက်ဆုံးသေခြင်းတရားနဲ့ရင်ဆိုင်ရပြီဆိုတာဆိုတဲ့အခါကျတော့လည်းပဲသေခြင်းတရားကတော့ရှောင်လို့ရပါမလားဒီနေ့မဟုတ်ဒီနေ့ပြရပါပဲဘလို့မှရှောင်လို့မရဘူးဟောဒီယောခန္ဓာကြီးဟောဒီနာခန္ဓာကြီးလောကပညာအနေနဲ့ပြောရင်တော့ဆုံးရတော့မယ်ဟုတ်ရဲ့လားအပရမတ်အနေနဲ့ပြောရင်တော့ယောနာခန္ဓာကြီးအပြီးပိုင်ချုပ်တော့မယ်တဘောခန္ဓာစသိမ်းတော့မယ်နော်အဲ့ဒီတော့အသိကလေးဝင်လာပြီဆိုရင်စောစောကလေးကငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးလို့စိတ်ထဲမှာအခိုင်အမာဖြစ်အောင်ကြိုးစားထားတဲ့ပုံပုံများသည်ဟောဒီဘဝကလေးကိုဆုံးရှုံးရတော့မယ်လို့အသေးကလေးအတွေးကလေးဝင်လာတဲ့အခါမှာစိတ်သက်သာရမရဘူးလားရဘလို့ပဲဆုံးရဆုံးရငါဟုတ်ရလ
ား
ငါမမဟုတ်ရင်ငါဆုံးရတယ်ဆိုတာကိုရှိပါမလ
ား
ငါဥစ္စာကိုဟုတ်ရလ
ား
ငါနဲ့ဆိုင်ရလားငါနဲ့မှမဆိုင်ပဲငါဥစ္စာမှမဟုတ်ပဲငါမှမပိုင်ပဲပဲငါဆိုတာလည်းရှိမှမရှိပဲပဲဟုတ်ရလားငါဆိုတာလည်းမရှိငါဥစ္စာဆိုတာလည်းမရှိငါနဲ့ဆန်နေသလားလဲ
မရ
ှိပါဘူးမရှိဒီတော့တော့ငါမမဟုတ်ရင်ငါစွန့်ရတော့မယ်ဆိုတာကောအတွေ့ဝင်နိုင်မှာမလားမရှိ
ပါဘူ
းအတွေ့ကလေးဝင်လာရင်လည်းဘယ်လိုသဘောထားမလဲအာငါမမဟုတ်ဖက်ပဲဒါကြောင့်ကြောင့်ဖြစ်တဲ့ယုံနာခန္ဓာတွေပဲဖောက်ပြပြည့်စင်နေတာသူ့လိုပဲဖောက်ပြခြင်းဖောက်ပြပေါ့ပြည့်စင်ခြင်းလည်းပြည့်စင်ပေါ့ဖြစ်လာတဲ့တရားမှန်သမျှအပြတ်မှလမ်းဆုံးရမှာကြည့်ပဲဒါသူ့လိုပဲဟုတ်တယ်မလားဒါခန္ဓာလမ်းစဉ်ပဲနော်ခန္ဓာလမ်းစဉ်ပဲဒီပုံမှာကိုယ့်ရဲ့သဘောနဲ့ထိ ंछ ုပ်လို့ရရလား မရဘူးငါမမဟုတ်ဘဲပဲငါပိုင်တယ်လို့ပြောလို့ရပါမလား အစကတည်းကငါရှိရလား ငါမရှိငါပိုင်တာကိုရှိရလား
အငါမမပိုင်ပဲပျက်စီးတော့ကိုကြောင်းလားပြက်မယ်ပြက်ပြီးတော့အစားထုတ်ပြီးပေါ့မယ်ဒါပဲမဟုတ်လားယုတ်တရားကလည်းပြက်မယ်ပြက်ပြီးတော့နတ်တရားကလည်းပြက်မယ်ပြက်ပြီးတော့ဘယ်တော့လည်းကစားဖြစ်လာခဲ့တာလဲတန္တရာအစကတည်းကအခုလည်းပဲပြက်တယ်ပြက်ပြီးတော့နောင်လည်းပဲပြက်မောင်းမှာပဲပြက်ပြီးရင် အစားထုတ်ပေါ်နေတာဒီဘလို့ရလမ်းစင်တော့ဖြည်လိုက်ပြက်လိုက်အစားထုတ်ပေါ်လိုက်ဖြည်လိုက်ပြက်လိုက်အစားထုတ်ပေါ်လိုက်ဖြည်လိုက်ပြက်လိုက်အစားထုတ်ပေါ်လိုက်ဒါဘလို့ရလမ်းစင်တော့အာခန္ဓာရဲ့လမ်းစင်နဲ့ဒါခန္ဓာသူ့လို့သူလုံးနေတာပဲငါမမဟုတ်ပဲငါဥစ္စာမမဟုတ်ပဲငါနဲ့မှမဆိုင်ပဲငါမမရှိပဲပဲဟုတ်ရလားမလွဲတာလို့သိချင်းတရားနဲ့ရင်ဆိုင်ရရင်တောင်မှဒီအသိဉာဏ်ခံခံမှမ
နှမျောမှုရှိအောင်မလား
ရှိပါဘ
ူး။တာယာနေတဲ့ဓမ္မနေတဲ့ဆွမ်းလန်းနေတဲ့နှမျောနေတဲ့ဆိုတာဒီတခြားကြောင့်လားအမှန်မမြင်လို့အမှန်မမြင်တာကဆွမ်းလန်းတာကတဏတဏနဲ့ဆွမ်းလန်းနေတာဟုတ်တယ်မလားတဏှာနဲ့ဆွမ်းလန်းနေတော့ဒီခန္ဓာကိုယ်ကြီးစွန့်ညင်တဲ့စိတ်ရှိရလား မရှိတာကောကဒီခန္ဓာကိုယ်မခင်လို့လားခင်လို့လ
ား
ခင်တာဒီ
တ
ဏှာတဏှာဘယ်လိုမလားအမှန်သိလို့လားမသိလို့လ
ား
မသိတာကခင်တာကတဏှာအာခင်မရဲ့မင်းရဲ့တန်လန်းကနေပြီးတော့ဒီခန္ဓာကိုယ်ကြီးမလွဲတာလို့ဆုံးရတော့မယ်ဆိုတော့သိကြသွားပြီဆိုရင်ကဲဒီခန္ဓာကတော့ဆွင့်ညင်ဆုံးရပါစေ။ဒါပေမဲ့ဒီခန္ဓာခင်တဲ့ပုဂ္ဂိုလ်ဒီနောက်ခန္ဓာကိုလည်းခင်အောင်ပါပဲ။ကဲသာသနာမကျင်လည်ဘူးလားကျင်လား။ကျင
်ပါ
ဘူး။မသိတာကလိုချင်တာကတဏှာကတောင်းတာတော့မရဘူးလားရ။မရပါဘူးခင်ဗျာ
။
ရတဲ့တဏှာကခန္ဓာကလည်းမြဲသလားမမြဲဘူးလား
။
မမြဲတော့မပျက်စီးရဘူးလားပျက်စီးရလား။မပျက်စ
ီး
ရပါဘူး။အဲ့ဒီခန္ဓာပျက်စီးတော့နောက်ခန္ဓာအသိမလိုချင်ဘူးလား ။သိလို့လိုချင်တာလားမသိဘဲလိုချင်တာလား ။မသိတာကလိုချင်တာကတဏှာ။တဏှာကလိုချင်တော့နောက်ခန္ဓာအသိမရဘူးလားရ
။
သိလို့လားမသိလို့လား ။မသိတာကလိုချင်တာကလိုချင်တော့နောက်ခန္ဓာအသိမရဘူးလားရသိလို့လားမသိလို့လ
ား
မသိတာကလိုချင်တာကအဲ့ဒီအဝိဇ္ဇာနဲ့အဲ့ဒီတဏှာနဲ့ပဲနှစ်ခုပူးပေါင်းပြီးတော့ဆောင်ရွက်လိုက်တာဘဝတွေပြရလားမပြတော့ဘဝတစ်ခုရသွားလိုက်နောက်ခန္ဓာတစ်ခုလိုချင်လိုက်ထပ်ရလိုက်အဲ့ဒီဘဝလေးတစ်ခါရသွားလိုက်ထပ်လိုချင်တယ်ထပ်ရတယ်ဟုတ်လားသိလို့လိုချင်တာလားမသိလို့လိုချင်တာလားမသိတာကလိုချင်တာကမသိတာကလိုချင်တာကဒီတော့ဇဘဝပြီးတဘဝသံသရာကျင်လဲတာဘလူကြောင့်ကျင်လဲတော့အဝိဇ္ဇာနဲ့ဒါကြောင့်သံသရာကျင်လဲခြင်းရဲ့အကြောင်းရင်းလက်တဲ့တရားခန့်ဒီဘယ်နှပါလဲဘလူတွေပါလဲဒီတော့အဝိဇ္ဇာတဏှာဆိုတဲ့အကြောင်းတရားနှစ်ပါးကြောင့်မူလနှစ်ဖြာဆိုတဲ့နည်းနဲ့လဲသံသရာတွေကျင့်လည်နေရပါတယ်ဟုတ်ရလားအရိသံသရာကျင့်လည်ကိုရက်ချင်ပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကဟောဒီဝိဇ္ဇာကိလေသာနဲ့တဏှာကိလေသာကိုမတတ်ရမှလားတတ်ရမှာအဝိဇ္ဇာတဏှာရှိနေသည်မြတ်ကာလပတ်လုံးသံသရာလည်းရပါမလ
ား
သံသရာလည်းရက်ချင်ဘလို့တတ်ရမယ်လဲဘုံလည်းဤတော့တည်သွားပြီပြပုံပြန်ဒီသိဖို့ပဲလိုတော့တယ်ဟုတ်ရလားပြပုံပြန်နေသိဖို့ပဲလိုတော့တယ်ဆိုတော့အစကတည်းကဘုန်းကြီးတို့ယောဂီတွေလိုချင်တာဒီလိုချင်တဲ့တဏှာပေါ်နေတာဒီသိလို့လားမသိလို့မသိလို့ဒီတော့လိုချင်တဲ့တဏှာမပေါ်စေချင်ပါဘူးလိုချင်တဲ့တဏှာတတ်တော့မယ်ဆိုရင်သိအောင်လုပ်ဘာလို့ရမှာလဲတဏှာကိုတတ်တော့မယ်ဆိုရင်ပထမဆုံးဘာဖြစ်အောင်လုပ်ရမှာလဲသိအောင်လုပ်အဲ့လိုသိအောင်လုပ်တဲ့အခါကျတော့ဘာကိုသိအောင်လုပ်မလဲခန္ဓာ၅ပါးကိုသိအောင်လုပ်ဘယ်လိုကိုသိအောင်လုပ်မလဲခန္ဓာကဘယ်နှပါးရှိလဲ
ပရိသတ်သမုပ္ပါဒီနဲ့ပြောမယ်ဆိုလို့ရှိရင်ဝိညာဉ်နာယုခလာယရဏဟောဘယ်နှပါလဲဒါပါမလားဟုတ်တယ်မလားအဲဒီ၅ပါးကိုအဘိဓမ္မာနည်းနဲ့နှိုင်းရှင်ပြီးတော့ကြည့်လိုက်မယ်ဆိုရင်ခန္ဓာဘယ်နှပါလဲအဲဒီခန္ဓာ၅ပါးသည်အတောင်ခဲကြီးတွေလားသဘောတရားလေးလားအထယ်ရှိသလားအထယ်မရှိတဲ့သဘောလားအထယ်မရှိတဲ့သဘောဟုတ်တယ်မလားပုံမှန်သလားရှိသလားမရှိဘူးလားအထယ်ရှိသလားမရှိဘူးလားဘာလေးတွေတော့သဘောတရားလေးတွေနော်အရေသဘောတရားလေးတွေသည်မိမိတန်တန်မှာရှိတယ်။ဘာကြောင့်ဖြစ်အကြောင်းကြောင့်ဖြစ်ဘာကြောင့်ဖြစ်မျက်စိဆိုတဲ့အကြည့်ဓာတ်မှာလည်းပဲသဘောတရားလေးတွေမရှိဘူးလားသူလည်းဘာကြောင့်ဖြစ်နာကြည့်ဓာတ်နှာခေါင်းကြည့်ဓာတ်လျှာကြည့်ဓာတ်ကိုယ်ကြည့်ဓာတ်စိတ်ဟောသဘောတရားခန္ဓာလေးတွေမပေါ်ဘူးလားပေါ်လားဘာကြောင့်ပေါ်တော့အကြောင်းကရောရဲ့အကြောင်းကကံစေဥရုအဟာရဟုတ်ပြီနာရဲ့အကြောင်းကဘယ်သူတွေပါလဲအာယုံနဲ့အဲ့ဒီအကြောင်းတွေတိုက်လာတော့ဟောဒီအကျိုးတွေခန္ဓာ၅ပါးဆိုတဲ့အကျိုးတွေမပေါ်ဘူးလားပေါ့ဟုတ်ပြန်တဲ့သဘောသည်ဘယ်လိုတော့ခံစားတဲ့သဘောသည်မှတ်သားတဲ့သဘောသည်ပြုပြင်တဲ့သဘောသည်သိတဲ့သဘောသည်အော်အဲ့ဒါသဘောတရားဘယ်နှမျိုးလဲအဲ့ဒီသဘောတရား၅မျိုးကိုသိအောင်လို့ဟုတ်ရဲ့လားအဲ့ဒါမျက်စိကနေစင်ကလေးကိုကြည့်လိုက်တဲ့ကြည့်လိုက်တဲ့သဘောတရားဘယ်နှမျိုးပေါ်တော့ဘလူတွေတော့ရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာမြင်လိုက်ပါတယ်ဆိုတာကဝိညာဏခန္ဓာမြင်လိုက်ပါတယ်ဆိုတာဘလူကမြင်တာတော့ဝိညာဉ်နဲ့ခန္ဓာတည်းစိတ်ကမြင်တာမဟုတ်လားအဲ့ဒီစိတ်တရားကလေးပေါ်လာတော့စိတ်သိတွေတွဲပြီးတော့မပေါ်ဘူးလားပေါ်လားအဲ့ဒီစိတ်သိတွေထဲမှာခံစားတဲ့သဘောကဘယ်လိုတော့ဩကြည့်လို့ကောင်းလိုက်တာကြည့်လို့မကောင်းဘူးဆိုတဲ့ခံစားမှုသဘောသည်ဝေဒနာဩဒါလေးကဖြူပဲမဲပဲဒါသားပဲသမီးပဲမှတ်ထားတာလေးကဘယ်လိုတော့သိညာပြုတ်ပြင်းတဲ့သဘောလေးကသင်္ခါရဒီလိုမဟုတ်လားမျက်စိကြည့်တဲ့ဆိုတဲ့သဘောတရားလေးကိုမရှိဘူးလားရှိလားဒုက္ခဘာခန္ဓာသိတဲ့သဘောလေးကဝိညာဉ်နဲ့ခန္ဓာကောင်းတယ်မကောင်းဘူးလို့ခံစားတဲ့သဘောလေးကကောင်းမကောင်းမှတ်သားတဲ့သဘောလေးကပြုတ်ပြင်းတဲ့သဘောတရားကလေးကမျက်စိနဲ့အစင်းကိုကြည့်တိုင်းကြည့်တိုင်းခန္ဓာဘယ်နှပါးပေါ်တော့အဲ့ဒီခန္ဓာ၅ပါးသိအောင်လို့ဟုတ်ရဲ့လားနာကနေတံကိုကြားတယ်ကြားတယ်ခန္ဓာဘဏ္ဍာပေါ်မယ်။နှာခေါင်းကနေနှာကိုနန်တိုင်းနန်တိုင်းခန္ဓာဘဏ္ဍာပေါ်မယ်။လျှာကရတာစားတယ်စားတယ်ခန္ဓာဘဏ္ဍာပေါ်မယ်။ကာယကြည်ဓာတ်ကတွေးထိစရာတွေးထိတိုင်းတွေးထိတိုင်းခန္ဓာဘဏ္ဍာပေါ်မယ်။မနောကတွေးတော်စရာတွေးတိုင်းတွေးတိုင်းခန္ဓာဘဏ္ဍာပေါ်မယ်။အချင်းချုပ်လိုက်တော့ယုံတယ်။ဟောပြန်တာကသိတာကအခုလောထိုင်နေရင်ကိုပဲပူတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်မပေါ်ဘူးလားပေါ်လားဘာတွေဖြစ်နေတော့ရုပ်တွေဖြစ်နေတာဘာတွေဖြစ်နေရုပ်တရားဆိုတဲ့ဖောက်ပြောင်မှုတွေဖြစ်နေတာဟုတ်တယ်မဟုတ်လားသာသုကမသိဘူးလားသိနေလားသိတာကဘယ်လိုကသိဖောက်ပြန်တာကသိတာကရုပ်ထဲမှာငါပါရလားငါဥစ္စာပါရလားနာမ်ထဲမှာငါပါရလားငါဥစ္စာပါရလားငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ပြောကြည့်စမ်းငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်အဲ့ဒီလိုသိအောင်လို့ဒါဝိပဿနာပဲအဲ့ဒီလိုသိသွားလို့ရှိရင်မသိမှုဆိုတဲ့အဝိဇ္ဇာရှိသေးလားရှိပါဘူးအဝိဇ္ဇာတရားကင်းသွားတော့တခြားကြောင့်အဝိဇ္ဇာကင်းလာလားအမှန်မြင်လို့လားအမှန်မြင်ပါဘူးဟောအမှန်မြင်သွားပြီစောစောတုန်းကအမှန်မြင်တဲ့မြင်တော့ကตายาระตัดเม็ดเนี่ยติดแต่ตองตาเลยอะกูอ่ําเห็นตัวละตายาหมู่ရှိသေးလားตองตาหมู่ฤရှိသေးလားไม่ရှိတော့ตนาไม่กินมูลากินติชาจองตนากินน่ะละอ่ําตีลูกกินตัวละอ่ําตีดาก็อวิชชาเตยดา Bayamu Donamu again Waraga. The Hori Leshi Kanajiga, my young and people, Doga, this Ajiba, so ye, now Yame Kanagale, young and people, Doga, this Abe, Yamabe. Leshi Kana, young and people, Doga, this Adi, Lujinzia, Kane, Kanala, Hoyala, Pichala, Kanangavala, Pibi, Pidebo Madaya, Voyashiela, Tama Voyashiela, Dido Leshi Kanangava, Boma, Manadi, Dome, so ye, Tayamu Genovi. Leji Kanangaba, Boma Matayamu Genovizo, no Kanabian Yarago, Patumale, Dikanabe Mola, Padisale, Pedro Dona Genesity Bomola, Anaga Doga, these are Dona Genesity Maboro, Anaga Doga, these are my Luchinese Beborore, Aborole, Luchinese Bora, the Dijaga Bora, and Yangabo, Yamboro, the Naginorabo. A charge on Mandilo. Mandida Blue Day. Away Zagina, they thought of Mandi, Mandida Hoda Yo Daga, Nan, Daga Kedabo, Daga Pedabo, Daga Doga Disa. Tayaway of Bama Mishibu. Lujin the Abama Mishibu. Dikanagojiga Doga Disa, no Kanaya, let Doga Disa be Piomabe, Lukanaya, let Doga Disa, Nakanaya, let Doga Disa, Bakanaya, Doga Disa, Abe Lujinomale. Again. Malujinobu Suraga Tanagin or Abo Tanagalaki, Wizard against Mimi S. Nyanga, Ego Udeni Hori Doga Dizaji, Malujinobu Doga Dizayal, Ma, Loya, Joya, Nyaya, Nyaya Pide Nebango da Lujinores or Nyanga Beleva Mamma di Donga Bebele Canabele Bebele Ago Mandi or Bebele Dale Neighbor Mele Dabi Hoyala Arilo neighbor Mele Dabi, so ye Kanadi Piazia Jang Sidila Kanama Malubula Lo Doga Dizajima Malubula Lo Kawaza Mademula Day Nadra Le Miabula Ya Pesajan Yadala Mandi Dalula Mandi Dare Mandi Dara Dayare Tena Sidila Awaza Lecho Mulane Piamakimula Gino เอ้ดิรมุลานะเปียผิดตามุลานะเปียผิดยินตันตระจินเลยเมตันตระจินเลยยัจฉิมาเรซะบลุตายะมาเลอวิสสะตนตระมุลานะเปียตะหยองตะอะระซอตันตระเลยยัดบาลิเมติชาเนตะหยองมาละญานเนตะหยองติชาญานละแมกิญานละอะริแมกิญานเนขันธาโกชุ่มัดต้องตะปวามะพี่รอติสสะติเดญานเน Hori Wizan and Amulanabia beyond that, Arido Dian, Dandra, Yabali Melo, the Bob Bob Vido, Dida, Juda Javalo, Dido, and now you see Lodarico Doja Onzo.